ဗြိတိသျှပါလီမန်ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်ထားဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့မြစ်တာရက်ခံချက်ကိုပြည်မကြီးအဲလစ်ဘက်ကလက်ခံလိုက်ပါတယ်။ပါလီမန်ကိုခေတ္တရပ်ဆိုင်ထားတာဟာအောက်တိုဘာလ31ရက်မှာဥရောပသမ္မဂကနေဗြိတိန်နိုင်ငံသဘောတူညီချက်မရဘဲနှုတ်ထွက်မှာကိုမလိုလားတဲ့ဗြိတိသျှပါလီမန်အမတ်တွေကိုစိတ်ဆိုးဒေါသထွက်စေပါတယ်။ VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့တောင်းဆိုချက်ကိုမြန်မာကြီးကသဘောတူညီကြောင်းသူ့ရဲ့အကြံပေးကောင်စီကတစ်ဆင့်ဗိုလ်တော်နေမှာကြေညာချက်ထုတ်ပြန်တည်ပေးခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့သူ့ရဲ့ဒီအစီအစဉ်ကိုဝန်ကြီးချုပ်နေအိမ်ကနေဗိုလ်တော်နေမှာအစောပိုင်းမှာကြေညာခဲ့တာပါ။ဥပဒေပြည့်ရေးဆိုင်ရာသူ့ရဲ့အစီအစဉ်တွေဆက်လက်လှုပ်ဆောင်ဖို့လိုအပ်ကြောင်းလည်းပြောခဲ့ပါတယ်။ဒါ့အပြင် British ကိစ္စဆွေးနွေးဖို့လုံလောက်တဲ့အချိန်မပေးချင်လို့ပါလီမန်ကိုရက်ဆိုင်တာဆိုတဲ့ဆက်ဆွဲချက်တွေမဟုတ်ဘူးဆိုပြီးတော့လည်းသူကညှင်းဆိုခဲ့ပါတယ
်။completely untrue. If you look at what we're doing, we're bringing forward a new legislative program on crime.
ဒါလုံးဝမှန်မှန်ပါဘူး။ကျွန်တော်တို့ဘာတွေလုပ်နေတယ်လဲဆိုတာကိုခင်ဗျားတို့ကြည့်မယ်ဆိုရင်ရာဇဝတ်မှုတွေ၊ဆေးရုံတွေနဲ့ဆိုင်တဲ့ဥပဒေပြုရေးအစီအစဉ်တွေကိုကျွန်တော်တို့လုပ်နေပါတယ်။ပညာရေးအတွက်ငွေကြေးရရှိဖို့တည်ကြောင်လည်းလုပ်နေပါတယ်။အရေးကြီးတဲ့အောက်တိုဘာလနဲ့18ရက်နေ့ကစပြီး EU ကိစ္စဆွေးနွေးဖို့နဲ့ Brexit ကိစ္စအတွက်ကုစရယ်တွေအချိန်အများကြီးရပါလိမ့်မယ်။
ပေါ်တုန်းနေမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်ဂျွန်ဆန်ရဲ့အစီအစဉ်ကိုထောက်ခံကြောင်း Twitter မှာရေးသားခဲ့ပါတယ်။ဒါပေမဲ့ပါလီမန်ထဲကအတိုက်ခံ Labor Party ခေါင်းဆောင် Jeremy Corbyn ကတော့ဒါဟာဒီမိုကရေစီကိုတိုက်ခိုက်လူရတဲ့လုပ်ရဖြစ်တယ်လို့ပြောပြီးအစိုးရပေါ်အယုံကြည်မရှိအစိုးရကိုနောက်တစ်ပတ်မှာတင်သွင်းဖို့ကြိုးစားမယ်လို့ပြောပါတယ်
။ It is a constitutional outrage. This is an attempt by a prime minister who was elected by a very small number
ဒါအခြေခံဥပဒေကိုအသုံးပြုပြီးလုပ်တဲ့ရက်စက်မှုတစ်ခုပါ conservative party တဲကလူနည်းစုတစုကတင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်ကပါလီမန်ထဲနိုင်လိုမင်းထက်ပြုကျင့်ပြီး brexit ကိစ္စဆွေးနွေးပွဲတွေမလုပ်နိုင်အောင်တားဆီးပိတ်ပင်တာဖြစ်ပါတယ်သူကတစုထုတ်လို့ရင် Donald Trump ရဲ့လက်ထဲရောက်ချင်နေပုံရပါတယ်ပါလီမန်ကိုပိတ်ပင်တာမျိုးမဟုတ်ပဲပါလီမန်တက်ပြီးမေးတဲ့မေးခွန်းတွေကိုဖြေဆိုပြီးပါလီမန်မှာသူတာဝန်ယူရမှာဖြစ်ပါတယ
် EU ကနေဗြိတိန်ကသဘောတူညီချက်နဲ့နှုတ်ထွက်မလားဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့ကိစ္စနောက်ဆုံးဆုံးဖြတ်ချက်ချဖို့တော့ EU ခေါင်းဆောင်တွေဟာအောက်တိုဘာ18ရက်နေ့နဲ့18ရက်နေ့တွေမှာဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိအစိုးရကိုဖြုတ်ချမယ်အစား EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးဖို့ကြိုးစားမယ်လို့ဗြိတိန်အတိုက်အခံပါတီ၆ခုအကြားဂရိကဝေပြုခဲ့ကြပြီးတရက်ကြာမှာဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဂျွန်ဆန်ဟာပါလီမန်မှာတနေရာတဲ့အသာရရှိထားတာပါ။ Brexit သဘောတူညီချက်ရဖို့ကြိုးစားခဲ့ရမှာအရင်ဝန်ကြီးချုပ်ထရီဇာမေးပါလီမန်မှာ၃ချိန်တိုင်ရှုံးနိုင်ခဲ့ပြီးတဲ့နောက် Boris Johnson ဟာ Conservative Party ခေါင်းဆောင်နဲ့ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။